မြန်မာတပ်မတော်ရဲ့လုပ်ရက်ကိုICJနိုင်ငံတကာတရားရုံးမှာအကာအကွယ်ပေးခြင်းအဖြစ်ဖွဲ့စည်းပုံဖြစ်စေရေးမှာထောက်ကူဖြစ်စေမလားလို့ဒေါက်အောင်ဆန်းစုကြည်ဘက်ကမျှော်လင့်ထားပုံရတဲ့အကြောင်းမြန်မာအရေးကြွမ်းကျင်သူအမေရိကန်ပါမောက်ခတဦးကသုံးသပ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ICJ တရားရုံးမှာကိုယ်တိုင်ခုခံချေပါဖို့ဆုံးဖြတ်ခဲ့တဲ့အဓ person to do this.
ICTDIOMA KUGAN CHIPAME KISAGO TUDALIN AKANSON LONGNAIME TUYETAWIN PITE SURE CHENNACHALONGO DONSASUJIGA KANYUTABONG YABADE DATE CHOLONBI CHIMESOYEN TAMPIGO KAGUEBO JUBAN ATO NIRETU SIMMANE MUJIK BOKO DOU SURAGO PYAJIN APIEN ပြည်တွင်းမှာသူ့အတွက်အကျိုးအမြတ်တွေရနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကမြင်ပုံရပါတယ်။၂၀၂၀ပြည်ရွေးကောက်ပွဲမှာသူ့ပါတီအတွက်ထောက်ခံမှုတွေပိုပြီးရဖို့သူ့အနေနဲ့လှုပ်ဆောင်ပေးနိုင်တာမျိုးဖြစ်နိုင်ပါတယ်။ဒါပြင်တက်မတော်ရဲ့လောက်ရက်ကိုဒီအချိန်မှာသူ့အနေနဲ့အကာအကွယ်ပေးမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တက်မတော်ဘက်ကအလျှော့ပေးမှုတချ တစ်ဖက်ကတင်ထားတဲ့ဆွဲချက်တွေအတွက်အထောက်ထားတွေဟာငင်းဆန်လို့မရနိုင်အောင်ရှိနေတယ်လို့ပြောထားတာဆိုတော့သူ့အနေနဲ့ဘယ်လိုပုံစံမျိုးနဲ့ခုခံခြေပမယ်လို့မြင်ပါလဲရှင
် Well I think the thing is that the international community sees the situation very differently from people inside Myanmar
တရားရုံးမှာအမှုဆွဲတင်ခံရတဲ့အခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းကမြင်ပုံနဲ့မြန်မာနိုင်ငံတဲကပြည်သူတွေမြင်ပုံအလွန်ကိုကွဲပြားခြားနားနေပါတယ်ဂမ်ဘီယာနိုင်ငံနဲ့နောက်နိုင်ငံတွေကလူအများအပြားဒေါက်ဆာဆွချီအပေါ်မျှော်လင့်နေတာကလူခွင့်ရေးကိုလေးစားဖို့အပြင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ချိန်မှာတရားမျှတမှုရှိရေးဆောက်ရွက်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကလူတွေကတော့ဒီအခြေအနေကိုတမျိုးမြင်နေတယ်လို့ကျွန်မထင်ပါတယ်အမှုကိုရင်ဆိုင်ရမှာဒေါက်ဆာဆွချီနိုင်တာပဲဖြစ်ဖြစ်ရှုံးတာပဲဖြစ်ဖြစ်သူ့ရဲ့အတိုင်းပြည်ကိုကာကွယ်ပေးတဲ့အတွက်ဒေါက်ဆာဆွချီကိုလူတွေကတော့လေးစားချက်မှဖြစ်ပါတယ် အဲ့တော့ ICJ ကိုဒေါက်ဆာဆွချီတွားရောက်မဲ့ကိစ္စပြည်တွင်းမှာလူထုထောက်ခံပွဲတွေပြုလုပ်နေတဲ့အပေါ်ဘယ်လိုမြင်ပါလဲရှင
် Well I think everybody wants to see Myanmar succeed as a country
and မြန်မာကိုအောင်မြင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်လူတိုင်းကမြင်ကျင်ကြပြီးစစ်တပ်အုပ်ချုပ်မှုအောက်ဆယ်စုနှစ်ပေါင်းများစွာနေခဲ့ရတဲ့မြန်မာပြည်သူတွေရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုအလုံးကိုတိုင်းပြည်အပြင်မှာရှိတဲ့လူတွေဘက်ကလည်းအသိအမှတ်ပြုပါတယ်။ဒါပေမဲ့တိုင်းပြည်ပြင်ပနှင်ထုတ်ခံရသူတွေဟာလူသားတွေပဲဆိုတာကိုအသိအမှတ်ပြုဖို့တခြားလူသားတွေလိုပဲဂုဏ်သိက္ခာရှိရှိလေးစားဆက်ဆံထိုက်တဲ့သူတွေဖြစ်တယ်ဆိုတာကိုမြန်မာပြည်ထဲကလူတချို့လက်ခံဖို့ခရင်နေတာကိုနိုင်ငံတကာမှာရှိတဲ့သူတွေကစိတ်ပျက်ကြတာပါ။ Netherlands နိုင်ငံ The Hague အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်မှုအတွက်တီထောင်စုရှေ့နေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံသားရေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်လူမျိုးတုံးတပြက်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချိုးဖောက်ကြောင်းဆွဲချက်နဲ့ ICJနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်လျှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးမှာဖြစ်ပါရယ်ရှင်